Welcome to the Voice of America in Burmese.
Minglam ne khe ma shin. Washington myo VOA American san ga ni 2019 khu ni November la te ye Buddha bu ni ne ne khin season go Myanmar san no chain minute 6 nai ga ni 9 nai ti 9 kilometer 3249 ru ga ni dai yai thau lin twa ma ba shin. Tama engine nai ma.
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူညင်ညာပေးမှာပါနယူးယောက်မှာမကြသေးခင်ကပဲကားနဲ့ဝင်တိုက်ပြီးတနက်နဲ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ရှစ်ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်စပိန်ကခွဲထွက်ရေးကတလိုးနီးယားခေါင်းဆောင်တွေကိုကြက်တပရင်းနေမှာတရားရုံးတော်ကိုလာဖို့အတွက်စပိန်အစိုးရကဆင့်ခေါ်လိုက်ပါတယ်မြန်မာနိုင်ငံကိုတုံးအကြလာရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိကြီးဆိုင်မန်ရှော့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်
။ကောင်းပါပြီရှင်။စောစောကကြားခဲ့ရတဲ့အတိုင်းအခုအတန်လွင့်ချိန်မတိုင်ခင်နိုင်ပြီးပိုင်းပြီးခဲ့တဲ့နိုင်ပြီးပိုင်းအတွင်းကနယူးယောက်မြို့လူစီကားတဲ့နေရာမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့အတွက်လူရှိဦးသေဆုံးပြီးဒဒါဇင်လောက်ဒဏ်ရာရသွားတဲ့အကြောင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
It's a very painful day in our city. Horrible tragedy on the west side. Let me be clear that based on the information we have at this moment, this was an act of terror.
ဒါကတော့ဒီနယူးယောက်မြို့တော်ဝင်သတင်းနယူးယောက်မြို့တော်ဝင်ကသတင်းတောက်တွေကိုပြောကြားသွားတာနဲ့ပတ်သက်ပြီးတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်အရေးကူညီဖြည့်ရှင်ဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ American ဒီတန်ကိုစလေအစ်မြစ်တန်ကိုစလေအဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့လည်းအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်။နယူးယောက်မြို့ရဲ့ Lower Manhattan ရပ်ကွက်မှာမကြသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတနက်နဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ရမှာရှစ်ဦးသေဆုံးပြီးဒဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝန် Billy Blasio ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။တိုက်ခိုက်မှုကြောင့်လူအတော်များများဒဏ်ရာရရှိခဲ့တယ်လို့ NYPD နယူးယောက်ရဲတပ်ဖွဲ့ကအစောပိုင်းမှာပြောခဲ့တာပါ။ဒီတိုက်ခိုက်မှုကတကောတော့တိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းချက်လည်းမရအကြောင်းနဲ့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှုကအင်္ဂါနေ့ညနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒဏ်ရာရသူတွေကို Bellevue ဆေးရုံကိုခေါ်သွားကြောင်းနဲ့ဒဏ်ရာရရှိမှုအသေးစိတ်ချက်လက်တွေကိုတော့မသိရသေးပါဘူး။ရဲကတော့မတင်ကားသူတဦးကိုဖမ်းဆီးထားပါတယ်။နောက်ဆုံးရတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်နေ၊ကင်တွဲပြီးလှုပ်ဆောင်နေတယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောပါတယ်။ထရက်ကားတစ်စီးကဆက်ဘင်းတွားလမ်းမှာမောင်းနှင်ပြီးလမ်းသွားလူတွေနဲ့ဆက်ဘင်းစီးသူတွေကိုဝင်တိုက်ခဲ့တာဖြစ်ကြောင်းရဲကပြောပါတယ်။အသက်29နှစ်အရွယ်ဒီထရက်ကားမောင်းသူဟာလူနှစ်ဦးကိုဝင်တိုက်ခဲ့ပြီးနောက်ကြောင်းကားတစ်စီးနဲ့တိုက်မိပါတယ်။ကားသမားဟာ Arab လို God is great ဖျားတဲ့ခင်ကမြင့်မြတ်တယ်လို့အော်ရခဲ့ကြောင်းမြင့်မြတ်သက်တွေကပြောပါတယ်။ကားသမားဟာသူ့ကားထဲကနေတနက်နှစ်လက်ကင်ပြီးထွက်လာတယ်လို့လည်းမြင့်မြတ်သက်တွေကပြောပါတယ်။အင်္ဂါနေ့ညနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုက Chambers နဲ့ Westland တွေနားမှာဖြစ်ပြီးဒီနေရာကိုမသွားကြဘူးရဲကအများပြည်သူကိုနှိုးဆော်ထားပါတယ်
။ American ပြည်ထောင်စုအစိုးရစုံစမ်းစစ်ဆေးသူတွေကိုလိန်ညာမှုနဲ့အပြစ်ရှိတယ်လို့သတင်းနာနေတုန်းကဆွဲချက်တင်ခံခဲ့ရတဲ့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမှူးဝါဒဆိုင်ရာကြံပေးပုဂ္ဂိုလ်ဟောင်း George Papadopoulos ကိုသမ္မတထရန့်ကတကယ်တော်တဲ့လူလို့တချင်တုန်းကပြောခဲ့ပြီးပဲလေ။မနေ့တုန်းကတော့ဒီအစ်စ်နိတ်တာမန်စေတနာဝန်ထမ်းလူငယ်တူပါဆိုပြီးတော့သူကပြောပါတယ်။လူလိန်တူဖြစ်လဲထုတ်ပေါ်ခံခဲ့ရပြီလို့လဲသမ္မတထရန့်က Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြောပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပြီးတော့တင်းလာနေတုန်းက George Papadopoulos အပါအဝင်သမ္မတ Trump အတွက်လှုပ်လှုပ်ခဲ့ဘူးသူ၃ဦးကိုလိန်လယ်မှုငွေကြေးခွာခြားမှုအပါအဝင်တခြားဆွဆွဲချက်တွေနဲ့ဆွဲချက်တင်ခဲ့ပါတယ်အသက်30အရွယ် George Papadopoulos ကိုသမ္မတ Trump ကရည်နံတဲ့စွမ်းအင်ဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ပြီးခဲ့တဲ့မလာတုန်းကခန့်အပ်ခဲ့တာပါတင်လာတဲ့တုန်းကဆွဲချက်တင်ခံခဲ့ရသူနောက်နှစ်ဦးကတော့သမ္မတ Trump အတွက်မဲဆွယ်စီရင်ရေးမှုတာဝန်ယူခဲ့တဲ့ Paul Manafort နဲ့သူနဲ့စီးပွားဘက်တူလည်းဖြစ်သမ္မတ Trump မဲဆွယ်စီရင်ရေးလုပ်ငန်းတွေမှာတာဝန်မျိုးမျိုးယူခဲ့ပြီးတဲ့ Rick Gates တို့ပဲဖြစ်ပါတယ
် American ပြည်ထောင်စုကိုစောစောကားကားပြောဆိုမှုတွေလုပ်ခဲ့ပြီးတဲ့ Philippine သမ္မတ Rodrigo Duterte နဲ့ American သမ္မတ Donald Trump တို့ကြားဆက်ဆံရေးအတော်ကောင်းမွန်နေကြတယ်လို့မနေ့ကပဲအင်ဂျီရောကပြောပါတယ်သမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်လာမဲ့တောက်ကြံနေမှာစတင်မှာပါဖိလစ်ပိုင်နိုင်ငံကိုလည်းသမ္မတ Trump တွားရောက်မှာဖြစ်ပြီးအဲ့ဒီမှာသမ္မတဒူတာဒေးနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်သမ္မတ Trump နဲ့ဖိလစ်ပိုင်သမ္မတဒူတာဒေးတို့နှစ်ဦးကြားအစားအပြန်လမ်းဆက်သွယ်မှုတွေနဲ့တယ်လီဖုန်းပြောဆိုမှုတွေလုပ်ခဲ့ပြီးရင်းနှီးနှီးဖြစ်လာကြတဲ့အချိန်မှာရှိနေကြောင်း တမရထရမ်အစိုးရဖွဲ့ကအဆင့်မြင့်ရရှိသူကပြောပါတယ်ဖိလစ်ပိုင်နဲ့အမေရိကန်တို့ဟာရေရှည်မဟာမိတ်တွေဖြစ်ပေမဲ့ဖိလစ်ပိုင်မှာမူရစ်ဆီဝါနဲ့ပတ်သက်သူတွေကိုတပ်ဖြတ်နှိမ်နှင်းမှုနဲ့ပတ်သက်ပြီးတမရအိုဘားမားကဒါဟာလက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်တမရဒူတာတွေကအမေရိကန်နဲ့မဟာမိတ်ဖြစ်ကခွဲထွက်မယ်လို့ဒေါသတကြီးနဲ့ကြေညာတာပါဒါပေမဲ့အခုသမ္မတထရမ့်ကတော့သမ္မတဒူတာရဲ့မူရစေဝါဆန့်ကျင်နှိမ်နှင်းလှုပ်ဆောင်မှုတွေကိုချီးကျူးပါတယ်။ဆက်ညက်ကြမဲ့သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်မှာဂျပန်၊ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီခီးစဉ်ကသမ္မတဖြစ်လာပြီးနောက်ပိုင်းသမ္မတထရမ့်ရဲ့ပထမဆုံးနဲ့အချိန်ကြာဆုံးအာရှခီးစဉ်ဖြစ်ပါတယ်
။စပိန်နိုင်ငံကနေခွဲထွက်ဖို့ကြေညာခဲ့တဲ့ကတ်တလိုနီးယားအစိုးရအဖွဲ့ခေါင်းဆောင်ကာလစ်ပွန်ချက်မွန်ကိုကြာတာပရင်းနဲ့မနဲ့မှာတရားရုံးကိုရောက်လာဖို့စပိန်နိုင်ငံတရားရုံးချုပ်ကနေပြီးတော့ဆင့်ခေါ်လိုက်ပါတယ်။လော့ဇယ်ဘယ်ဂျီယံနိုင်ငံဘရဆယ်မြို့မှာလုံခြုံရေးရရှိဖို့နဲ့လွတ်လပ်ခွင့်ရရှိဖို့တရားရောက်နေတဲ့ဒီကောက်ပွန်ချက်မွန်နဲ့သူနဲ့အပေါင်းပါတွေကိုနိုင်ငံတော်အကြီးညိုပြည့်အောင်လှုပ်ဆောင်မှုတပုံထမှုနဲ့လွဲသုံးစားမှုတွေနဲ့တရားဆွဲဆိုဖို့စပိန်နိုင်ငံတရားသူကြီးတွေကစီစဉ်ထားတယ်လို့ကြေညာပါတယ်။ကလစ်ပွန်ချမွန်ကတော့ဒီဘယ်ဂျီယံနိုင်ငံမှာခိုလုံခွင့်လုံးမှာမဟုတ်ဘူးလို့ဒီမနေ့ကပြောထားပါတယ်။သူနဲ့သူ့အစိုးရဖွဲ့ဝင်73ကိုကြာတာရင်းနဲ့မနေ့9နာရီမှာတရားရုံးကိုလာဖို့ဆင့်ခေါ်ထားတာပါ။တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့သဘုံထမှုပါဝင်နှစ်ပေါင်း30ထဲမှနေ100,000ဒေါ်လာနဲ့သူတို့ကြားခံရဖို့ရှိတယ်လို့ကက်တလိုနီးယားခွဋ်ထွက်ရေးကိုဦးဆောင်သူတွေကိုရေးယူဖို့ကြိုးပမ်းနေတယ်။စပိန်တရားသူကြီးချုပ်ဟိုဆေမန်နျူအယ်မာဇာကပြောထားပါတယ်။အော်တိုဘလာတရက်နေတုန်းကစပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ပြီးတော့တည်ကြလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ရေးပြည်သူ့ဆန္ဒခံယူမှုမှာခွဲထွက်ရေးကိုတခဲနဲ့တောက်ခံမဲတွေပေးထားခဲ့ကြတာပါ။ဒါပေမဲ့စပိန်စိုးရကတော့အဲ့ဒီခွဲထွက်ရေးကိုလုံးဝလက်မခံပါဘူ
း။ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 9လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကို300ကျော်လောက်ခဲ့တဲ့ American နိုင်ငံသားဌာနလူရည်ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Simon Hunter ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့ဟာအခု Bangladesh နိုင်ငံကိုဆက်လက်ထွက်ခွာနေပြီဖြစ်ပါတယ်။ Mr. Hunter နဲ့ဖွဲ့ဟာရခိုင်ပြည်နယ်အကြတဲကနေနောက်ဆက်တွဲကြုံတွေ့လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဖြစ်ရှင်းဆိုင်ရာနဲ့တစ်ဖက် Bangladesh နိုင်ငံကိုအုံရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်တွေအရေးနီးလန်းရှာဖို့အတွက်မြန်မာနဲ့ Bangladesh နိုင်ငံတွေကို October 29ရက်ကနေ November 4ရက်နေ့ထိ6ကြာခီးစဉ်လာရောက်တာပါ။ကိုယ်စားလှယ်ဖွဲ့ရန်ကုန်နဲ့နေပြည်တော်တွေကိုသွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ရက်ဖက်လူမှုလူဖွဲ့စည်းတွေတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေကိုလည်းသွားရောက်ခဲ့ပြီးပြည်နယ်ရင်းကရခိုင်ကောင်းဆောင်နဲ့ရွှေညာတိုင်းဝိုင်းနဲ့ဥယျာဉ်ရွှေပြောင်းနေသူတွေနဲ့ပါတွေ့ဆုံခဲ့တယ်လို့အင်ကာနဲ့အမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်အခုဆိုရင်6သိန်းကျော်နေပြီမို့အခြေအနေတွေတည်တည်ချာချာသိရအောင်ဘင်္ဂလားဒေ့ရှ်ကိုပါတွားရောက်ပြီးဗုဒ္ဓဖူးနေ့လောက်မှာစတင်လေ့လာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားဆန္ဒမှုအကူအညီပေးအဖွဲ့ပြင်ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာပါ
။အင်္ဂါနေ့မနေ့ပိုင်းကမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အနည်းဆုံး၄ဦးဘင်္ဂလားဒေ့ရှ်တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးယုံ UNHCR အဖွဲ့ကပြောပါတယ်။မော်နော့ခင်တောင်ပိုင်းကနေပြီးတော့မနက်ခင်း2နာရီလောက်ကထွက်လာခဲ့တဲ့ငါးဖမ်းလေထဲမှာမိသားစု6စုကလူပေါင်း42ယောက်လိုက်လာတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်တဲ့အချိန်မနက်7နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေလို့လှေမောက်သွားတာဖြစ်ပါတယ်။15နှစ်အရွယ်လူငယ်တူလဲအဲ့ဒီမှာပွဲချင်းပြီးတည်ဆုံခဲ့ရတယ်လို့ဒဏ်ရာသူတွေကိုဆေးရုံဆေးကနေအပို့လမ်းမှာနောက်ထပ်3ဦးတည်ဆုံခဲ့ရတယ်လို့ UNHCR ကဆိုပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကယ်ဆယ်ရေးလုတ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းရောက်သွားပြီးတော့အသက်ရှင်ကျန်ရစ်ခဲ့သူတွေအတွက်ဆေးဝါးအကူအညီတွေအစားအစာတွေနဲ့အစားအဝတ်အစားတွေကိုပေးခဲ့တယ်လို့လည်းပြောပါတယ်။ထပ်ခဏဖက်မှာလည်းနောက်ထပ်လေတစည်းလိုက်နဲ့လိုက်ပါလာတဲ့မိသားစုဝင်တွေကမ်းပေါ်အကူမိခင်တွေလက်ထဲကနေကလေး3ဦးရေးထဲကြပြီးတည်ဆုံခဲ့တယ်လို့ဒေသခံသတင်းတွေမှာဖော်ပြထားပါတယ်။
American ပြည်တော်စုရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အားလာမယ့်ဗန္ဓာရေးနှစ်မှာအချိန်နှိမ့်နှိမ့်နဲ့စတင်ဖို့ရှိနေပါတယ်။အသစ်ထုတ်ပြန်လိုက်တဲ့ဒုက္ခသည်စီစီအစီအစဉ်တွေအပြင်လာမယ့်12လအတွင်းလာရောက်မယ့်အခြေချမဲ့သူအရေးအတွက်ကိုတိသာစွာ short term မှာဖြစ်ကြောင်းအစိုးရကကြေညာခဲ့တဲ့အတွက်ဖြစ်ပါတယ်။အောက်တိုဘာလထဲမှာဒုက္ခသည်1200လောက်ရောက်လာတယ်လို့ American နိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့ပြီးလက်ရှိဗန္ဓာရေးနှစ်မှာဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လာရောက်သူဟာ38နှစ်အတွင်းမကြုံဘူးအောင်နှဲပါခဲ့တာဖြစ်ပြီးသက်မတဲ့အများဆုံးဒုက္ခသည်ဦးရေ4000ကျွဲလက်ခံဖို့အတွက်တစ်လကိုဒုက္ခသည်350လက်ခံရမှာဖြစ်ပါတယ်။
သတင်းသမားတွေတတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းလို့မရတဲ့နိုင်ငံတွေထဲမှာဆိုမာလီယာနိုင်ငံက၃နှစ်ဆက်တိုက်ရှိလာနေပြီးတော့အစိုးဆုံးဆင့်ကိုရောက်လာခဲ့ပြီလို့နယူးယောက်ခြေစိုက် CPJ ခေါ်သတင်းသမားများကာကွယ်ရေးဖွဲ့ကပြောလိုက်ပါတယ်။ပြည်တွင်းဆက်ဖြစ်နေတဲ့ဆိုမာလီယာနိုင်ငံထဲမှာပြီးခဲ့တဲ့ဆယ်နှစ်အတွင်းသတင်းသမား2000ကျော်တတ်ခံခဲ့ရတယ်လို့ CPJ ဖွဲ့ကထုတ်ပြန်တဲ့စီးရင်ထဲမှာမနေ့ကဖော်ပြထားတာပါ6နှစ်ကျော်ကြာပြည်တွင်းဆက်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံက CPJ ရဲ့အစိုးဆုံးစီးရင်ထဲမှာမနေ့တုန်းကတတိယနေရာရှိရာကနေပြီးတော့အခုဒုတိယနေရာကိုရောက်လာပါတယ်။စီးရီးယားနိုင်ငံမှာသတင်းသမားကိုတတ်တဲ့လူတွေလွတ်နေတာပါ CPJ ရဲ့စီးရင်ထဲမှာတတိယနေရာကိုဒီနေ့ရောက်လာတာကတော့အီရတ်ဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကတော့နံပါတ်5နေရာမှာရောက်ရှိလာပါတယ
်ပို့တပူနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုကျမတို့အတန်လွှင့်ချိန်မတိုင်ခင်ပြီးခဲ့တဲ့နိုင်ပိုင်းတို့ကနယူးယောက်မြို့ Lower Manhattan မှာထရက်ကားနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့တနက်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူရှိဦးသေဆုံးပြီးတဒါဇင်နဲ့မနည်းထိခိုက်ဒဏ်ရာရသွားတယ်လို့နယူးယောက်မြို့တော်ဝင် Bill D. Blasio ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်ဖြစ်ကင်တွဲဆောင်ရွက်နေကြောင်းလဲ FBI ပြည်ထောင်စုစုံစမ်းရေးဘျူရိုကပြောပါတယ်အခြေအနေတွေကိုစောင့်ကြည့်နေတဲ့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ
နယူးယောက်မြို့ Chambers နဲ့ West Lane အနီးမှာအင်္ဂါနေ့ညနေဒေသဆန်တော်ချင်း3နာရီခန့်မှာထရက်ကားတစ်စီးကစပိန်သွားလမ်းပေါ်ကိုမောင်းနှင်ပြီးလမ်းသွားနေတဲ့သူတွေနဲ့စပိန်စစ်သူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်လို့ရကြောင်းအ ਨੇ ဆုံးလူရှိဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတဲ့အကြောင်းအခင်းဖြစ်ပွားပြီးနိုင်ပိုင်းအကြမ်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ
် We at this moment based on the information we have we know of 8 innocent people who have lost their lives and over
the time ကျွန်တော်တို့ရရှိထားတဲ့သတင်းတွေအရအပြစ်မဲ့တဲ့လူရှိဦးတည်ဆုံးခဲ့ပြီးတရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်ဒီကနေ့ဟာနယူးယောက်မြို့အတွက်အင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့နေ့တစ်နေ့ဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ
် It's a very painful day in our city horrible tragedy on the west side let me be clear that based on the information we have at this moment this
ကျွန်တော်မြို့မှာဒီနေ့ဟာတိတ်ကိုဝမ်းနဲ့ကြေကွဲပါရာနေ့ဖြစ်ပါတယ်မဟက်တန်နောက်ဖက်ချမ်းမှာဆူရလာတဲ့ဖြစ်ရပ်ကြီးမှာကျွန်တော်တို့ရရှိထားတဲ့သတင်းအချက်အလက်တွေအရဒါဟာအကျန်းဖက်သမားရဲ့လုပ်ရဖြစ်ပါတယ်တိတ်ကိုတူရဲဘောကြောင့်တဲ့အကျန်းဖက်မှုပါပဲအပြစ်မဲ့တဲ့အရသားတွေကိုပြစ်မှတ်ထားတယ်ဒီလိုကံကြမ္မာဆိုးနဲ့ကြုံတွေ့ရမယ်လို့မထင်ထားကြတဲ့တာမန်လူတွေကိုအနည်းငယ်ပြုခဲ့တာလည်းဖြစ်ပါတယ
်တိုက်ခိုက်သူအနေနဲ့နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လည်းအခုလိုအကျန်းဖက်တိုက်ခိုက်မှုကြောင့်နယူးယောက်မြို့သားတွေရဲ့စိတ်ဓာတ်ဟာရင်းရိုင်သွားမှာမဟုတ်ကြောင်းလည်းမြို့တော်ဝန်ဒီဘလာစီယိုကဆက်ပြောပါတယ
် We know that this actionwas intended to break our spirit but we also know New Yorkers are strong
ချက်ပဲလို့ရဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုချိုးနှိမ်မှုအတွေ့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်ဆိုတာကျွန်တော်တို့သဘောပေါက်ပါတယ်ဒါပေမဲ့ကျွန်တော်တို့နယူးယောက်မြို့သားတွေဟာအာမန်ပြည်ကြတယ်ခံနိုင်ရည်ပိုးရှိကြတယ်အကျန်းဖက်လို့ရကြောင့်အမေရိကန်နိုင်ငံသားတွေရဲ့စိတ်ဓာတ်ကိုဘလို့မှပြောင်းလဲစေနိုင်မှာမဟုတ်ပါဘူးချင်းချောက်တာကိုဘလို့မှမခံပါဘူးဒီကနေ့ကြေကွဲပေါ်ရာဖြစ်ရက်ကြီးရဲ့နေရာအနီးမှာအရင်ကလည်းအကဲဆန်းခံခဲ့ရတဲ့ဖြစ်ရဖြစ်ခဲ့ပြီးပါပြီ။နယူးယောက်မြို့သားတွေဟာအညံ့မခံပါဘူး။တင့်တော်တယ်လို့တုံ့ပြန်သွားမှဖြစ်ပါတယ်။အရှုံးမပေးနိုင်ပါဘူး
။အခုတက်ကတ်မှုဖြစ်သွားခဲ့တဲ့နေရာဟာ 9/11 လို့ခေါ်တဲ့2000ခုနှစ်စက်တင်ဘာလ17ရက်နေ့ကကမ္ဘာကုန်သွယ်ရေးမျိုးစင်ကြီးနှစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာအမှတ်တရတိဆောက်ထားတဲ့ 9/11 Memorial ရဲ့အထိတ်မှအဆောက်အဦနားမှဖြစ်သွားခဲ့တာပါ။ဒီတက်ခိုက်မှုဟာတရဲဘောကြောင့်လည်းလုရဖြစ်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။လက်ရှိမှာတော့အဲ့ဒီတိုက်ခိုက်သူကိုနယူးယောက်မြို့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်။တမန်တော်ဒေါ်နယ်ထရမ့်ကလည်းတိတ်ကိုစိတ်ဖောက်ပြန်နေသူတဦးကနယူးယောက်မြို့မှာတိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းရဲတပ်ဖွဲ့ကဒီကိစ္စကိုအနီးကပ်ကင်တွယ်ဖြေရှင်းနေကြောင်းနဲ့အမေရိကန်ပြည်ထောင်စုမှာဒါမျိုးလာလုပ်လို့မရကြောင်း Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။နယူးယောက်မြို့ရဲမင်းကြီးJames P. O'Neil ကတော့အကျန်းဖက်တက်ခိုက်သူဟာအသက်29နှစ်အရွယ်အမျိုးသားတဦးဖြစ်တယ်ဆိုတာကလွဲလို့သူနဲ့သက်ဆိုင်တဲ့တခြားအသေးစိတ်အချက်အလက်ကိုထုတ်ဖော်ပြောကြားဖို့ညှင်းဆိုခဲ့ပါတယ်။အမေရိကန်သတင်းမီဒီယာတွေမှာတော့တက်ခိုက်သူဟာဥဇဘက်ကစ္စတန်နယ်ဝါတဦးဖြစ်တယ်လို့ဖော်ပြကြပါတယ်။ဒီတက်ခိုက်မှုဟာတကိုယ်တော်တက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တက်ခိုက်မှုပြုလုပ်မယ်ဆိုတဲ့သတင်းအချက်အလက်မရထားသေးကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအလို့လုံနေတဲ့မြန်မာနယ်ပွားတဦးကလည်းတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုမှာဟောလိုဝင်းနေ့ဖြစ်တာကြောင့်လူညုံရေးအတွက်လူမှုအကြဆိုးရိမ်မှုတွေရှိနေတဲ့အချိန်မှာဖြစ်သွားခဲ့တာလို့ VOA ကိုအခုလိုပြောပြပါတယ်။
ကျမတို့ကတော့ရုံးမှာပဲရှိတယ်ရုံးမစစ်သေးဘူးပေါ့နော်။ဘာဖြစ်လဲဆိုတော့အဲ့ဒါကြီးရ ှမ်းမင်းကျွန်တော်ရုံးစင်းပေါ်နည်းနည်းလေးဆိုးသေးတာပေါ့ဒါပေမဲ့အဲ့ဒီပြတာကလည်းငယ်ရွယ်လောက်ကဆိုတဲ့အခါကျတော့ရုံးမှာကလည်းဆယ်ဖုန်းကို emergency alert message ရောက်တယ်ရောက်တဲ့အခါကျတော့ဖုန်းထဲကနေပြီး internet တွေပါနေနေရောကြည့်ကြည့်လိုက်ပြီးတော့ကြည့်လိုက်ရတာပေါ့အဲ့ခါကျတော့ဒီနေ့ကလည်း Halloween ဖြစ်တယ်ဆိုတော့လူတွေကဒီနေ့ဆိုလို့ရှိရင်ပြပါကြရဲ့နောက်တစ်ခါ parade တွေပါရရှိရမှာဆိုတော့လူအများကြီးစုစည်းတဲ့နေရာတွေမှာပါရစ်လုပ်နေအဲ့ဒါကို consent ဖြစ်တယ်တော့ခါရောက်ဆင်းလို့ရှိရင်လေငကိုရီကအခုတလောရလေးအဲ့လိုခုခုဆိုလို့ရှိရင်ပို့ပြီးတော့ရထားကြီးချက်တော့မှာပဲဆိုတော့အဲ့ဒါမျိုး consent ဖြစ်တယ်နောက်အခုကျမတို့ရောင်းလာကြတော့ဒီ flow beating first and second and new ပြီးတော့ 44th 45th ဆိုတော့အခုဖြစ်တဲ့နေရာက911ဖြစ်သွားရင်နေရာနဲ့ဒီရလေးဆိုတော့ general plan နဲ့ဒါပေမဲ့လည်း Queen Central နေရာဆိုတော့ everywhere through our security ချတော့မှာဟုတ်တခု concern ဖြစ်ပါတယ်
။တန်ရာရသူတွေကိုတော့ New York မြို့ Bellevue စေယုံကိုခေါ်သွားကြောင်းနဲ့တန်ရာရရှိမှုအသေးစိတ်အချက်လက်တွေကိုတော့မသိရသေးကြောင်း New York မြို့ရဲတပ်ဖွဲ့ကပြောပါတယ်။ကာသမားဟာ Arab လို God is great ဖျားသခင်ကမြင့်မြတ်တယ်လို့အော်ဟစ်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ထရကားသမားဟာသူ့ကားထဲကနေတင်းနှက်နှက်လက်ကင်ပြီးထွက်လာတယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်အကျန်းဖက်တိုက်ခိုက်သူဟာသူ့တိုက်ခိုက်မှုပြုလုပ်ခဲ့တဲ့ထရကားကို Home Depot အိမ်ဆောက်ပစ္စည်းတွေရောင်းတဲ့စတိုးဆိုင်ကနေငှားလာတဲ့ကားနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းလည်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်အခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်နယူးယောက်မြို့ရဲ့လုံခြုံရေးကိုတိုးမြှင့်ထားကြောင်းလည်းအင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပါရှင်American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်ကတော့ဒီသတင်းပတ်အတွင်းစတင်တော့မှာပါဒီခီးစဉ်မစခင်မှာပဲတရုတ်နိုင်ငံဘက်ကအကောင်းမြင်တဲ့မျှော်လင့်ချက်တွေနဲ့ကြိုတင်ပြောဆိုတာတွေရှိပေမဲ့ American ဆိုင်ရာတရုတ်တန်မတ်ကြီးကတော့သူတို့ရဲ့ဒေတာရင်းပြဿနာမှာ American ကဝင်မပါဘူးပြောထားပါတယ် VOA သတင်းတောက် Victor Betty ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပ
ါသမ္မတ Trump ရဲ့အာရှ၅နိုင်ငံခီးစဉ်ထဲမှာတရုတ်နိုင်ငံလည်းပါဝင်ပြီးနိုမလာရှိရကနေ10နှစ်ထိတရုတ်နိုင်ငံကိုသမ္မတ Trump လာမဲ့ခီးစဉ်ဟာနိုင်ငံခြားအပြန်အလှန်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့ခီးစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကမနေ့တုန်းကပြောခဲ့ပါတယ
်။特朗普总统呢不久将应习近平主席的邀请对中国进行国
事。အခုလာမဲ့သမ္မတ Trump ရဲ့ခီးစဉ်ကတရုတ်နဲ့အမေရိကန်နှစ်နိုင်ငံအကြားအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုပိုးပြီးအားကောင်းလာစေလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီခီးစဉ်ကနေတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တေချာတဲ့အကျိုးစီးပွားတွေကိုပိုးပြီးဖြစ်လာစေလိမ့်မယ်လို့မျှော်လင့်ရတဲ့အပြင်ကမ္ဘာနဲ့ဒေသတွင်းတည်ငြိမ်မှုကြီးပွားချမ်းသာမှုနဲ့ငြိမ်းချမ်းမှုတွေကိုလည်းနှစ်နိုင်ငံအားနဲ့ပိုးပြီးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွမ်းရင်ကအခုလိုကောင်းမွန်တဲ့မျှော်လင့်ချက်တွေနဲ့မနေ့တုန်းကပြောခဲ့တဲ့ဆိုပေမဲ့လည်းအမေရိကန်နိုင်ငံဆိုင်ရာတရုတ်တန်မတ်ဆွေးတင်ကိုင်းမကြခင်တုန်းကပြောခဲ့တဲ့အထက်မှာတော့အမေရိကန်ကိုသူတို့ဒေသတွင်းကိစ္စတွေမှာဝင်ပြီးတော့မပါဖို့သတိပေးတိုက်တွန်းထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစီစဉ်နေတဲ့ပတ်သက်ပြီးတော့အခြေအနေတွေအနေနဲ့ပိုကြီးမလာခင်စစ်ဆက်ညှိနှိုင်းကြဖို့တရုတ်ဘက်ကတိုက်တွန်းထားပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတဲမာနေတဲ့ဒေသတွင်းပြည်ပခါတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်နေနဲ့ဘေးရှောင်နေဖို့ကိုလည်းတရုတ်တမ္မတ်ကတိုက်တွန်းခဲ့ပါတယ်။သူကသမ္မတ Trump ရဲ့တရုတ်ပြည်ခီးစဉ်ကိုတမိုင်းတင်မဲ့ခီးစဉ်တစ်ခုဖြစ်လာရေးလှုပ်ဆောင်မှုလည်းတိုက်တွန်းခဲ့ပြီးတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့လုပ်လိုက်မယ်လို့သူမထင်တဲ့အကြောင်းတရုတ်နိုင်ငံကိုဘယ်သူကမှလည်းထိန်းချုပ်လို့မရနိုင်တဲ့အကြောင်းအမေရိကန်ဆိုင်ရာတရုတ်တမ်မတ်ဆွေတျန်းကိုင်ကပြောထားပါတယ်တရုတ်ဘက်ကအခုလိုမျိုးပြောဆိုနေတာတွေကအမေရိကန်ရဲ့လွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားသွားလာမှုစီစဉ်တွေကိုပြောကျင်နေတဲ့သဘောပဲလို့အာရှပစိဖိတ်ရေးရာ The Diplomat Magazine ရဲ့တွဲပတ်အက်ဒီတာAnkit Benda ga VOA ကိုပြောပါတယ
် The context here has been the stepped up pace of US freedom of navigation operations in the South China Sea we've seen four from the Trump administration
တကယ်ထရမ်တက်လာပြီးတောင်တရုတ်ပင်လယ်အတွင်းအမေရိကန်ဘက်ကလွတ်လပ်စွာပင်လယ်ရေကြောင်းလှုပ်ရှားမှုအစီအစဉ်တွေကိုအရှိန်မြှင့်လှုပ်ဆောင်လာခဲ့တာကိုပြောကျင်တဲ့သဘောပါပဲဒီလိုလှုပ်ရှားမှုတွေကအရင်သမ္မတ Barack Obama လက်ထက်တုန်းကလည်း2015 October ကနေ2016 October လအတွင်းလှုပ်ခဲ့ဘူးပါတယ်တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအတွင်းအခုနှစ်စောစောပိုင်းကကျင်းဝတ်ဆိုင်ရာသဘောတူညီချက်မူရန်းတစ်ခုရေးဆွဲနိုင်ခဲ့ပြီးဒါကိုတရုတ်ဘက်ကလည်းကြိုးဆိုထားတာပါအမေရိကန်ဘက်ကလည်းတောင်တရုတ်ပင်လယ်အတွင်းကပြည်ပခါတွေကသူတို့နဲ့ဆိုင်တယ်လို့ယူဆထားပါတယ
်ပြီးခဲ့တဲ့ April လတုန်းကတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေရဲ့ပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာကျင်းပခဲ့ပြီးတော့အဲ့ဒါရဲ့နောက်ဆက်တွဲဆွေးနွေးမှုလည်းဒုတိယချိန်ဖြစ်ဆက်ပြီးတော့ရှိလာပါလိမ့်မယ်အဲ့ဒီကကြာရင်မြောက်ကိုရီးယားရေးတရုတ်ဘက်ကပို့ပြီးတော့အားထုတ်လာအောင်အမေရိကန်ဘက်ကတိုက်တွန်းအားပေးနိုင်ပြီးတော့တရုတ်ဘက်ကလည်းမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ အမေရိကန်ကနေအချိန်လျှော့ပြီးတော့လှုပ်ဆောင်မှုတိုက်တွန်းလိုက်မယ်လို့ယူဆတဲ့အကြောင်း The Diplomat Magazine ရဲ့တွဲဘက် Editor Ankit Panda က VOE ကိုပြောပါတယ
်။ကိုကျော်အောင်လင်းပါရှင်။ရိုဟင်ဂျာဒုက္ခသည်အရေးကူညီဖြည့်ရှင်းဖို့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့အမေရိကန်လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသား၏ဝန်ကြီး Simon Henshaw ဦးဆောင်တဲ့တန်ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကတွားရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ခီးစဉ်အသေးစိတ်အကြောင်းကိုတော့ဆက်ပြီးနားဆင်ပါရှင်။ Mr. Henshaw ဦးဆောင်တဲ့ American အစိုးရကိုစလေအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ American နိုင်ငံသား၏ဌာနပြောခွင့်ရအမျိုးသမီး Heather Newrek ကမနေ့ကအမေရိကန်နိုင်ငံသား၏ဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
။ The delegation is close to completing the first leg of its trip in Burma.They have met with Rohingya and Rakhine State community leaders, including a visit to a camp for those who've been internally displaced.
Kusle phwe ha khi sin ye patma yanna ya Myanmar nangan khi sin pi song ka ni ba bi. Thru dwi ha Rohingya dwi apin Yakhain pi ne lu phwe si khong song dwi ne twi sin ka ba de. Da bi bi dwi ma o yin san kwa thwet pi ka ja du dwi ni thain ne skhan dwi ko le twa yak khe ba de. Aso ya pin ya phe lu phwe si khong song dwi ne le twi sin ka ba de.ကူဇေဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာကော့ခ်စစ်ဘဇားမှာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုရှိပါတယ်
။ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်အကျပ်အတဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရေးနဲ့မြန်မာနိုင်ငံကအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးတိုးမြှင့်ဆောင်ရွက်ဖို့နီးလန်းရှာဖွေရေးမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်လူမှုအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ Heather Newrek ကပြောပါတယ
် So our delegation traveled to Sitwe, to Rangoon and also to Naypyidaw.The diplomatic mission's primary purpose was to work with the government.
မေကန်ကူစတေဖွဲ့ဟာစစ်ထွေးရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်ခဲ့ပါတယ်။တန်တမာဖွဲ့ရဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့အစိုးရအပြင်တခြားအထောက်အကူပေးရေးအဖွဲ့တွေနဲ့လက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်။သူတို့တွေရဲ့အတွေ့အကြုံတွေအကြောင်းကြားသိနိုင်ဖို့သူတို့တွေလိုအပ်တဲ့ပစ္စည်းကိရိယာတွေအပြင်လူသားချင်းစာနာမှုအစီအစဉ်တွေကိုမြန်မာနိုင်ငံမှာအကူအညီလိုအပ်သူတွေကိုပေးနိုင်မှုပဲဖြစ်ပါတယ်။တည်တဲ့အတိုင်းပါပဲရူဟင်ဂျာ6သိန်းလောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအများအပြားကအင်းနီဂျင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။လက်ထောက်နိုင်ငံသား၏ဝန်ကြီးဟန်ချွန်အင်းဒီနဲ့နောက်ထပ်နှစ်မှာဘင်္ဂလားဒေ့ရှ်ကိုတွားရောက်မှာဖြစ်ပြီးအချိန်ရသလောက်သူတို့တွေနဲ့တွေ့ဆုံမှုလည်းရှိပါတယ်
။လက်ထောက်နိုင်ငံသား၏ဝန်ကြီးဆိုင်မွန်ဟန်ရှော့နဲ့အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာနိုဝင်ဘာလ4ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေအလှရှင်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့အောက်တိုဘာလ29ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနယ်မြေရှင်းလင်းမှုကြောင့်နှစ်လအတွင်းဒုက္ခသည်ပေါင်းတန်းတဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခုန်လွန်ခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်အခုတစ်ခေါက်အမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစင်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိခဲ့ကြောင်း Heather Newrek ကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်လက်ရှိမြန်မာနဲ့အမေရိကန်ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ Heather Newrek ကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ We've certainly put pressure on the government. Without a doubt. I mean many of you saw the sanctions that were released late last week. It was pretty lengthy.So I think
မြန်မာအစိုးရပေါ်ဖိအားပေးမှာကတော့မှန်ပါပဲပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကအမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အတော်လေးလည်းရှည်ကြားပါတယ်ဒါကြောင့်ဒါဟာဘက်ဆုံကရည်ယူဆောင်ရွက်တဲ့ဤအဖြစ်ကျမတို့ရှုမြင်ပါတယ်အဲ့ဒီဤရဲ့တစိ့တစ်ပိုင်းဖြစ်အစိုးရနဲ့ဆွေးနွေးဖို့အစိုးရအနေနဲ့တက်တစ္ဆဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လေအကူအညီလိုအပ်နေတယ်ဆိုတာကိုလည်းအတိအမှတ်ပြုရမှာဖြစ်ပါတယ်အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအသိပေးခဲ့ပြီးဖြစ်ပါတယ်။ရိန်ဂျာကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွေမှာဆွေးနွေးမှုတွေပြုလုပ်ခဲ့သလိုအမေရိကန်ကိုယ်စားလှယ်ဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လည်း 조사 개자래 장르이고래 띠삐 피자마바.
Mr. Henshaw ne atu democracy lu khwin ye ne alokai san ya bureau du latha win ji Scott Busby ne taung ne baho asha data ye ya thana ya yi du latha win ji Tom Vichter ro le lai ba twa kae ja ba de. Taung ya ja Myanmar naingan khee sin twin latha naingan ja ye win ji Simon Henshaw u saung ne American kusale phwe ha lu mu win dan kae se ye ne pyan le niya cha tha ye dutiya win ji u so aung ne mne ga twet saung ya ma Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကပြန်လည်လက်ခံရေးမှာ American ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။အင်္ဂါနေ့မနေ့ပိုင်းကမြန်မာနိုင်ငံကနေ Bangladesh ဘက်ကိုလှေနဲ့ထွက်ပြေးကြတဲ့ Rohingya ဒုက္ခသည်အနည်းဆုံး4ဦး Bangladesh တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့UNHCR အဖွဲ့ကပြောပါရယ်နောက်တနေရာမှာလဲလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲကကလေးငယ်3ဦးရေနစ်သေဆုံးခဲ့ရပါတယ်ဂျနီဗာကနေ VOA သတင်းတောက် Lisa Shaline သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင
်ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပိုင်းဂိုးစုံတရားကနေမနက်ခင်း2နာရီလောက်ကထွက်လာတဲ့ငါးဖမ်းလှေထဲမှာအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါတဲ့မိသားစု6စုကလူပေါင်း42ယောက်လိုက်ပါလာတာဖြစ်ပြီးအဲ့ဒီလှေဟာဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်ချိန်မနက်၈နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေတာမို့လှေမှောက်သွားတာဖြစ်ကြောင်း UNHCR ပြောခွင့်ရဘာဘာဘလော့ချ်ကပြောပါတယ
် The boat was hit by large waves and eventually capsized trapping people underneath several were injured when they hit the engine a 15-year-old boy died
ပိတ်ကြီးမတဲ့လိုင်းတွေရဲ့ဒဏ်ကြောင့်လေကမှောက်သွားပြီးတော့လေအောက်မှာလူတွေပိတ်မိကုန်တာပါတော်တော်များများကလေအင်ဂျင်နဲ့ခိုက်မိပြီးတော့ဒဏ်ရာရကုန်ပါတယ်အသက်15နှစ်သားလေးတယောက်ကတော့နေရာတွင်ပွဲချင်းပြီးသေဆုံးသွားပါတယ်ဒဏ်ရာရသူ22ယောက်ကိုတော့ဆေးရုံတွေ NGO တွေကဖွင့်ထားတဲ့ဆေးကမ်းတွေစီကိုအမြန်ပို့ပေးပါတယ်ဒါပေမဲ့လမ်းမာတွင်ဆုံးသွားသူက3ယောက်ရှိနေပါတယ
်ကျန်19ယောက်ကိုတော့ကုတူးပါလောင်စခန်းသားမှာရှိတယ် UNHCR ရဲ့ဒုက္ခသည်ယာယီလက်ခံစခန်းကိုခေါ်သွားတယ်လို့လဲဘလော့ချ်ကပြောပါတယ်အခင့်ဖြစ်ပေါ်ရနေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကဲဆဲကူညီလှုပ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းသွားရောက်ပြီးအသက်ရှင်ကျန်ရသူတွေအတွက်ဆေးအကူအညီအစားအစာနဲ့ဆောင်တွေနဲ့အဝတ်အစားတွေကိုပေးအပ်ခဲ့တယ်လို့လဲပြောပါတယ်သူတို့ကိုသူတို့ရဲ့မိသားစုတွေနဲ့အတူရှိနေအောင်လဲဂရုတစိုက်လှုပ်ဆောင်ပေးနေကြောင်းပြောပါတယ်။နောက်တနေ့ဖြစ်တဲ့ Technaf မှာလဲလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲ့ကကလေးငယ်3ဦးဟာဘင်္ဂလားဒေ့ရှ်ကမ်းခြေကိုအရောက်လှေပေါ်ကနေကမ်းပေါ်ကိုသွားသူတို့မိခင်တွေရဲ့လက်ထဲကနေပဲပြုတ်ကျပြီးရင်းနှစ်သေဆုံးခဲ့ရပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့နောက်ပိုင်းကောက်ဆက်ဘဇားကိုရောက်လာတဲ့ဒုက္ခသည်က6,000-9,000ကျော်နေပြီလို့ IOM ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကယာယီဒုက္ခသည်စခန်းတွေကိုရောက်လာသူတွေနေတိုင်းလူလူဆက်ရှိနေစေဖြစ်ပေမဲ့အခုနောက်ထပ်လူသစ်လာရောက်မှုကတော့နည်းနည်းကျဲလာတဲ့ပုံပေါ်နေတယ်လို့ IOM အဖွဲ့ပြောခွင့်ရ Joel Milman ကပြောပါတယ်။
The settlements are dangerously congested and overcrowded and the pressure on sources of clean drinking water and basic sanitation are enormous.
စခန်းတွေဟာအန္တရာယ်ဖြစ်လာအောင်ကြံ့ညပြီးလူတွေပြည့်ရှံနေတာပါ။တောက်ရည်တန်ရဖို့နဲ့တကူရည်တန်ရှင်းရဲ့အတွက်အခြေခံလိုအပ်ချက်တွေရဖို့ကလည်းအတော့ကိုအဆင်မပြေဖြစ်နေပါလေ။ရင်းနဲ့စားနပ်ရိက္ခာမရှိဘဲရက်အတော်ကြာလာချိန်မှာစခန်းတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်တော့ရင်ငတ်တဲ့တန်နဲ့ပင်ပန်းနွမ်းနယ်နေကြပြီးဖျားနာသူလည်းအများအပြားရှိနေပါလေ။
ဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေအားလုံးမှာနေနေကြတဲ့ဒုက္ခသည်တွေကာယောဂံအန္တရာယ်မကျရအောင်ကာကွယ်နိုင်ဖို့အတွက်တောက်သုံးရေးတကူရေးတန်ရှင်းရေးနဲ့ကျန်းမာရေးဆိုင်ရာတွေမှာအရေးတကြီးလိုအပ်နေတယ်လို့လဲမဲလ်မန်းကပြောပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုရားနေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190နဲ့အတူ Facebook ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်တဲ့အခါမှာတော့
ဒီနေ့ကရက်ဆက်ဆိုးရမယ်ဒီပါရဲဟိုဆက်လက်ကလာတာဟုတ်နော်စိတ်ပြေမထူးကြသေးဘူးပေါ့
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်နည်းနည်းကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံကိုတာဝန်တိလာအောင်လုပ်တဲ့နေရာမှာအေးအေးယူတန်းခတ်ပိတ်ဆို့မှုကအခရာမကျပါဘူး။ဒေတာရင်းဖိအားပေးမှုကပိုပြီးတော့အရေးပါပါတယ်ဆိုပြီးတော့ Sputnik International News မှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်မြန်မာနိုင်ငံအတွင်းရိုဟင်ညာတွေပေါ်ပြမှုဆက်ဆံတာဟာလူမျိုးစုလိုက်ဖေရှားရှင်းလင်းမှုဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂကပြောဆိုလာချိန်မှာ American ပြည်ထောင်စုကမြန်မာနိုင်ငံပေါ်ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့စဉ်းစားနေပါတယ်ဒါပေမဲ့ Bangladesh နိုင်ငံကလူညိုရေးနဲ့ဆိုင်တဲ့ကြွန့်ကျင်သူတွေကတော့ဒေတာရင်းဖိအားပေးတာကပုံမိုးပြီးတော့ထိရောက်မှုရှိလိမ့်မယ်လို့ပြောကြပါတယ်လူနည်းစုလူမျိုးတွေပေါ်နှိမ့်ပန်းနှိမ့်ဆက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမိသားစုရဲ့တုံ့ပြန်မှုဟာနှေးကွေးပေမဲ့ဖြည်းဖြည်းချင်းတော့ပိုးပြီးတော့တင်းတင်းကြပ်ကြပ်လှုပ်လာကြပါတယ်။ရိုဟင်ညာအရေးမြန်မာနိုင်ငံဘက်ကတာဝန်ယူမှုရှိလာအောင်ဒေတာရင်းကဖိအားပေးဖို့ဒုက္ခသည်တွေရဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတောင်းဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတန်းလောက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်အပြင်းထန်ကြိုးစားနေတာပါ။အဲ့ဒီတန်းလောက်ထဲက6သိန်းကျော်ဟာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရိုဟင်ညာစစ်တွေးကြတွေကမြန်မာလူညုံရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပွားပြီးတံပြန်နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးနောက်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ရဲ့ဟန်တားမှုကြောင့် UN နေနဲ့လဲရိုဟင်ညာတွေနိုင်ငံကထွက်ပြေးနေတာကိုရပ်တန့်သွားအောင်လုံလုံလောက်လောက်ဆောင်ရွက်မပေးနိုင်ပါဘူး။အမေရိကန်နိုင်ငံကချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေကအပြစ်ပေးတာမျိုးလောက်သာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ညာတွေပေါ်အကြမ်းဖက်နှိပ်စက်နေတာတွေကိုရပ်တန့်သွားလောက်အောင်ဖြစ်မလာနိုင်ပါဘူး။တရုတ်ရုရှားအိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုလောက်မထီရောက်ဘူးလို့ပဋိပက္ခတရားဥပဒေနဲ့ဖွံ့ဖြိုးမှုလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဘိုဂျုတ်မက်အပါရရှိကပြောကြားထောက်ပြရေးသားထားပါတယ်။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုဟာဥရောပတတ်မဲ့ကရဲ့နောက်ကနေလိုက်လုလာတယ်ဆိုပေမဲ့ဒေတာရင်းနဲ့ဒေတာရင်းအင်အားကြီးနိုင်ငံတွေရဲ့အခန့်ကဏ္ဍကပိုးပြီးတော့ပဒနာကျတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆက်ပြီးတော့တင်ပြပေးမှာကတော့ရိုဟင်ညာအရေးခင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးပေါ်တက်ရောက်မှုရှိလိမ့်မယ်လို့အမေရိကန်တာဝန်ကြီးဘန်နီကက်ကပြောဆိုလိုက်တဲ့အကြောင်း BD News 24 online မှာရေးသားထားပါတယ်။ရိုဟင်ညာမွတ်စလင်6,900ဟာဗုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။ရိုဟင်ညာပြည်ထနာကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုရိုက်ခတ်မှုဖြစ်စေလိမ့်မယ်လို့အမေရိကန်တာဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကအမေရိကန်ကုမ္ပဏီများအသင်းမှတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အခုလာစောစောပိုင်းတော့ကလည်းဘင်္ဂလားဒေ့ရှ်ဘန္တာရေးဝန်ကြီး AMA မူတက်ကဒုက္ခသည်ပြည်ထနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တကယ်စင်ခေါ်မှုကြီးဖြစ်ကြောင်း BD News ကိုပြောကြားခဲ့တယ်လို့မြန်မာနိုင်ငံဟာဒုက္ခသည်တွေကိုနေဆက်ကနေတွန်းထုတ်နေတဲ့နည်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးကိုဖျက်ဆီးနေတယ်လို့လည်းပြောခဲ့ပါတယ်။ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်၄သိန်းကိုနေထိုင်စရာတွေထောက်ပံ့ပေးထားခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်သွားစေဖို့နဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအထောက်အကူတွေပေးနိုင်မှုစ조사နေတယ်လို့တာမတ်ကြီးကပြောပါတယ်။အမေရိကန်နိုင်ငံဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးတိုင်းပြည်ဖြစ်ပြီးတော့နှစ်ဖက်အပြန်အလှန်ကုန်သွယ်မှုတန်ဖိုးကဒေါ်လာ9ဘီလီယံရှိပါတယ်။နောက်ထပ်တင်ပြချင်တာကတော့ Forbes စာဆောင်မှာ Tim Ferguson ရေးသားထားတဲ့အတွင်းမြင်ဆောင်မှဖြစ်ပါတယ်။အခုနှစ်နွေရာသီအတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးလာကြတဲ့ဒုက္ခသည်အရေးတွေဟာ2019ခုနှစ်အတွင်းအဆိုးရွားဆုံးဒုက္ခသည်ပြဿနာဖြစ်ပါတယ်။ဒီအခြေအနေကအချက်နှစ်ချက်ကိုထင်ထင်ရှားရှားပြသနေပါတယ်။ပထမအချက်ကတော့မြန်မာနိုင်ငံဟာဒီမိုကရေစီပွင့်လင်းလာတဲ့ဆိုပေမဲ့နှစ်ပေါင်း90ကြာအထီးကျန်နေခဲ့ရပြီးတဲ့နောက်ကြာကြာနာနာစီးမင်းတွေမရှိသလိုကျင့်ဝတ်စောင့်ထိန်တဲ့ခေါင်းဆောင်မှုမပေးနိုင်တာကိုပြသရာရောက်ပါတယ်။ဒုတိယအချက်ကတော့ဒုက္ခသည်6သိန်းကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရေးပါမှုကိုထင်ရှားစေပါတယ်။နောက်ထပ်လေရခိုင်ကနေဒုက္ခသည်တွေထပ်ပြီးတော့ရောက်လာနိုင်ပါတယ်လူကြီး165တန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအရင်ကကမ္ဘာကြီးရဲ့အာယုံဆိုင်မှုမခံခဲ့ရဘူးစသဖြင့်ရေးသားထားပါတယ်
ဥဆက်မိုးဝေပြောပြသွားတာပါအခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e the l i n e s lines ကမြင်းကြောင်းတွေ line တွေလို့လွန်ကောက်ဒီပေရတော့ scribe crew ရဲ့ဓာတ်ရိုက်ဒီပေကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီတုံးစီတဲ့လာတာကတော့19ရာစုအလေလောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ပဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါတယ်။ညစဉ်ဘွားမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာသိက္ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိက္ကိုမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly.But you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်တုံ့သက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
ဒါရိုက်တော့မရေးထားဘူး။ဒါရိုက်တော့မပြောဘူး။ဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပဲကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးရပြန်လို့ပြောမလဲ
။ Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
တော်လာလာတန်းတင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းမှာညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရှင်အခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါကိုသားညူကစီစဉ်တင်ဆက်ထားပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လိုက်စီစဉ်ကနေပြီးကျူးစွပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ခံ NLD အစုအဝေးနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါဆရာနာရှင်တွေရဲ့တိုက်ခိုက်ဖြစ်တဲ့နှစ်အတော်ကြာအောင်နေခဲ့ရပြီးတော့မှအာဏာရလာတဲ့ NLD အစုအဝေးရဲ့လက်ထက်မှာစစ်တပ်ဟာစင်ပြိုင်သဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံအစုအဝေးနဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေကရှိနေတာပါဒါကြောင့်မလို့ဒီဓာတ်ရိုက်လိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့မြန်မာနိုင်ငံရေးအကိခတ်သူလူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကလည်းနိုင်ငံရေးကျင်းသားဟောင်းမှာနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်ကိုတီဟာသွေးဖြစ်ပါတယ်သုံးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာခင်ဇော်ဝင်းကြားရပါလားခင်ဗျာ
ဟုတ်ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ energy အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့ပြောမယ်ဆိုရင်တော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားတုံ့တက်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆောင်ကျွန်တော်ခွင့်ရကျွန်တော်ပြောခဲ့တာရှိပါတယ်ကျွန်တော်ဒီမှာဆယ် energy မှာ dual state ပါဗျာနော်ဝင်နေတော့ခွန်လေးအပြုံးကိုဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့အဲ့ဒါကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေရလားတခြားအခြေအနေတွေကြောင့်လားခင်ဗျာဘာလို့ဆိုဦးသိန်းစိန်လက်ထက်မှာလည်းဒီဖွဲ့စည်းပုံနဲ့ပဲနေခဲ့တာ哦
ဦးသိန်းစိန်ကအရက်ဖက်ဆိုတော့မေဒီဝါရဲ့ဟိုဆက်လက်ကလာတာ哦နော်စိတ်ပြတ်မထူးကြသေးဘူးပေါ့အခုခေတ်ကြတဲ့ခါကျတော့အရက်ဖက်ဆိုရလည်းနော်တပ်ဖက်ဆိုရလည်းတစ်ခုက ဆော်လေးကိုဆင်ချက်စားပေါ်နေပါတယ်ခင
်ဗျ။ဟုတ်ကဲ့အခုရခိုင်ကိစ္စပါဝင်ပေါ့နောက်ပိုင်းတဲ့အခြေအနေတွေမှာဒါတွေကပို့ပြီးတော့တင်းမာလာကြီးရှိလားစစ်ဆေးလို့ရပါမလားဒေါက်တာခင်ဇော်ဝင်းအမြင်သိကြပါတယ်
။ပို့ပြီးတော့တင်းမာလာလို့ကျွန်မြင်ပါတယ်နော်။ဆိုတော့အလားပြင်မယ်ဆိုတော့ကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုလည်းအားရတဲ့တစ်ခုပေါ့ဗျာဟုတ်မလား။ဒီလိုကတော့ရှိနေတာပဲပေါ့အခုရှာတဲ့ခါကျတော့ကဲဒီလိုကတိဟိုစမ်းရအရောက်ထင်များထားမြင်ထားတဲ့ဟိုရက်ပဲဟိုဒီလိုပြီးဆုံးရတဲ့စက်ပဲဆုံးရတာတစ်ခုကိုဆိုလေးကိုကျွန်တော်တို့ဆင်ရှားရှားပေါ်နေနေပါတယ်ကျွန်တော်အင်္ဂလိပ်ပြောမယ်ဆိုတော့ you are safe ပေါ့ဗျာနော်ဟုတ်ဒီလေရောကျွန်မမြန်မာနိုင်ငံစစ်ဆောက်နော
်ရှင်နေဦးသိန်းတန်းဦးခုနကကျွန်တော်ပြောလိုပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာအုပ်ချုပ်ရေးနှစ်ရက်ဆင်မြန်ဖြစ်နေဆိုတဲ့သဘောတုံ့တက်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျဟုတ
်ပြီလေအခုကခေါင်းတခြားကိုတခြားဖြစ်နေခေါင်းကသွားတာတဏီယာကိုကသွားတာတဏီယာပေါ့နော်ဒါ2008ဖွဲ့စည်းပုံကထုတ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးအတိုင်းကြည့်တော့မကောင်းဘူးပြည်ကျွန်တော်တို့ရှင်းရှင်းမှကျွန်တော်ဒီလိုစီစဉ်ပူပြောင်းရေးကာလအခုတည်းဒီအခင်းချင်းကြော်လည်းမကောင်းပါဘူးဒါကိုကျွန်တော်တို့အပြည့်အစုံဖြည့်ရှင်းရမယ်စက္ကနာဖြစ်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာစဉ်းစားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအကူပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဘက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလား
ဖြစ်နိုင်ဘူးကွာဒါအားကြီးအခုကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့တွားမဲ့နန်းကြောင်မှာနောက်ရက်ပဲဒါဒီလိုကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းတွေကနိုင်ငံတော်တပ္ပရနဲ့ဒီတို့ရလာအောင်မှာမရှိပဲနဲ့ပြီးကြဖြစ်နေတဲ့ကိစ္စသူတို့တိုင်းနိုင်ငံနေဆိုပေမဲ့ကျွန်တော်တို့ဟိုမြင်ရတွေ့ရတော့ကတော့တတ်တဆီဖြစ်နေတယ်အခုလည်းမြင်နေရတာပဲဒီဘက်ကလည်းစုတောင်းမိုးတွေတောက်ခံပွဲတွေတဘက်ကလည်းတောက်ခံပွဲတွေလုပ်ဆိုတော့ဒါမျိုးကကောင်းတဲ့အလားအလာမဟုတ်ဘူးကဒါကျွန်တော်တို့အားသာချက်ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျအဲလီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ကြပါမယ်ကုတီဟောက်ကြားရမယ်ထင်ပါတယ်ခင်ဗျခုနကစူရိကြတို့ပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှစ်မျိုးဖြစ်နေတဲ့စစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တွားနေရအဆူရနဲ့မတူဆိုတဲ့အဒီပေါ်တုံးသက်ချက်လေးသိကြပါလေအရင်ဆုံး
။ဟိုကျွန်တော်အမြင်ပြောရရင်တော့ဘောနော်ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတပ်မတော်ကလည်းဟလာဟိုသူရဲ့လုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေအများကြီးရယူထားရဆိုတဲ့ကိစ္စတော့အားလုံးလည်းပြီးထားပြီးသားပါပဲ။ဘို့တော်လည်းပဲကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုသဘောပြောပါပုံကိုယ်လေးနဲ့လည်းကျွန်တော်တစ်ပိတ်တစ်ပိုင်းသဘောပြပါတယ်။တော်ကျွန်တော်အမြင်ကတော့တမျိုးပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကိစ္စလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာစစ်တော်ဝင်ထမ်းဆောင်နေတဲ့ကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီဒေါက်ဆန်းစုကြည်ပါဝင်တမရိုင်းချင်းကျော်တို့လည်းပေါ့နော်တို့ဒီလူအရာပေါ့နော်လူပုဂ္ဂိုလ်အရာကိုကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တဲ့ခါမှာအလုံးလောက်တဲ့ကျွန်တော်တို့ချစ်ကြည်ရင်းနှီးမှုဟိုပေါ့နော်ဒီအလုံးငန်းမှာစကြောရဲပေါ်ရဲပတ်လို့အစိုးရတစ်ခုရဲ့အောက်မှာဟလာတင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒါကလေဆိုတော့ပြောတယ်ဒီခြေကံဥပဒေအရပြန်ပြောမယ်ဆိုရင်ခြေကံဥပဒေကတော့လိုက်ပြီးနောက်ဆက်နေတဲ့သဘောမျိုးလုံးလုံးဆယ်တော့မရှိသေးဘူးတို့တော့ဘာဖြစ်နေလဲဆိုတော့ခြေကံဥပဒေရဲ့သဘောတရားအရအတ္တမတော်ကအင်ရှင်ဖြစ်နေတယ်ကျွန်တော်တို့ဒီငါးပြစ်တာစာဝင်ယူခွင့်ရတယ်ပေါ့နော်အယူကောက်ပွဲတာဝင်ယူခွင့်ရတယ်အစိုးရကအိမ်ငါးငါးနှစ်စာချုပ်ထုတ်တာအိမ်ငါးလို့ဖြစ်နေတော့သူကတစ်ဖက်ကအင်ရှင်သဘောမျိုးသူကအများနဲ့ပါမနန့်ဖြစ်နေတဲ့အနေအထားနဲ့ဟိုသက်ခံနေတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရသမ္မတအပေါ်မှာရှိတော်လဲပဲသမ္မတကစီမံပါရခွင့်ရှိတော်လည်းပဲပေါ့ပေါ့လို့အင်းချင်းအင်းငါလိုမျိုးပေါ့နော်စိမ့်နေတဲ့သဘောအလုပ်ငန်းသဘောအရာရောတသိန်းနဲ့တသားနဲ့မဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်တတကပြဿနာတစ်ခုဖြစ်လာတယ်ဘေးရွက်ကိုကျိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုတာဝန်ဆိုတဲ့ဟိုအပြန်အလှန်လက်ညှိုးထိုးမှုတွေရှိတာပေါ့နော်ဒီတသိန်းနဲ့တသားနဲ့ဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနည်းသွားပါလိမ့်မယ်ဥပဒေကအရေးမကြီးတော့ဘူး
ဟုတ်ကဲ့
လူမရှိတော့ဥပဒေတွေကိုကင်ဆယ်ပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကြ तू ကတာဝန်ရှိတယ် तू ကတာဝန်ရှိတယ်ဘယ်လိုဖြစ်လာတာပါ
တမတော်ရဲ့ကြီးညာချက်တွေမှာတော့သူတို့ဟာယသဆွေအောင်မှာလက်ညှိုးမှုခံနေဆွေသဘောထားမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမတော်ဘက်က तू ဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရက်တည်နေတယ်ဆိုတော့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာသတိထားမိပါလား
ဆိုတော့ဗျာဟိုတက်ချွေပြောလို့တဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါဆိုကျွန်တော်တို့ခုတလော ANP ပါတီနဲ့တွေ့တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပြောမလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရာကိုကျွန်တော်တို့အမြင်မှာပေါ့နော်ဒီပေါင်းကျော်တယ်လို့ကျွန်တော်မြင်နေကြတက်မတော်ကပါတီတစ်ခုနဲ့တွေ့ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါကလည်းကျွန်တော်နားလည်တာတော့ဟိုတက်မတော်ကတော့အကြောင်းကြားမှာပဲဆိုဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအစိုးရကဒီလုံခြုံရေးကိစ္စတွေဟလာစီမံခန့်ခွဲမှုကိစ္စတွေမှာဟိုတော်တော်လေးတော့ကံခက်တယ်ထက်တယ်ဆိုတာကဒီအခြေခံဥပဒေလည်းဒီဟာကိုပေးထားရတယ်ပေါ့နော်ဆိုတော့ဟိုသူကသူထင်လို့လောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေတောင်းလောက်ရတယ်တမန်တော်လည်းအချိန်နဲ့တပြေးညီတဲ့အကြောင်းကြားတယ် တော့သွားပြောတယ်ဒီညွှန်ကြားချက်တွေခိုင်ပြီးဆိုရဲပုံစံမျိုးတော့လုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာသူတင်လုံချုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စမျိုးတွေမှာရင်မောင်းတန်းတယ်လို့ပေါ့နော်ဒီသမားရင်မောင်းတန်းတယ်လို့ဖြစ်သွားတဲ့ကိစ္စမျိုးတွေတွေ့ရတဲ့အခါကျတော့အပြင်ပါလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာဖြစ်လာတာပေါ့နော်ဒါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့တချို့အပိုင်းတွေမှာဟိုတဲ့တဲ့မငွေပန်တော့လည်းပဲဟိုဒီကော်ဖီအာနန်ကိစ္စမှာဆလိုရှိလို့ရှိလို့ရှင်တဲ့သူ့အမြင်ကသူကလည်းမတူဘူးဆိုတဲ့သဘောမျိုးတက်ကလည်းကြောကျင်တာပေါ့နော်နိုင်ငံသားသားကိုစုံကြည်တာတဲ့လားကျွန်တော်တို့ဒီပြည်ကလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းသားတွေကိုပို့ပြီးတော့တိုင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးတဲ့ဆိုတာမျိုးလည်းပြောတဲ့ခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အစိုးရသွားနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးဗျတပည့်ကအတိုက်ခံအတန်လေးနဲ့တော့ဆင်းတဲ့အတန်လို့လေးထွက်လာတဲ့အခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့မှာ policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအသိသဘောမတူဘူးဒါအနေနဲ့ကသဘောမကျဘူးဝေးမကျဘူးခုရဲ့သဘောမျိုးတွေကျနေတာဟာကျွန်တော်တို့ကကျွန်တော်ပြောသလိုပဲတပင်းထဲမှာနှစ်ဖွဲ့ဖြစ်နေသလိုဖြစ်နေတယ
် production တွေလေလိုင်းပေါ်ရောက်လာကြလို့တချို့အလှည့်ပေးပြရစီကျွန်တော်အရင်ဆုံးအရှင်စန္ဒာဝရအရှင်စန္ဒာဝရကြားပါလားခင်ဗျတူတူဆွနွေမင်းများလို့ရပါတယ်ခင်ဗျာ
ကုန်းကကိုဒီယာကိုမေးတဲ့မိဘထင်မှာတခါကြီးပြောတဲ့ဒီတက်ရဲ့သဘောထားကိုတက်မတူထပ်ခတ်ဘူးတွေကျက်ပါနေတယ်ဥစ္စာတက်ရဲ့သဘောထားပါတလားလို့မေးတာပေါ့လေ
တင်ပ
ါကျက်ထိုင်ရင်းနဲ့တက်မတူတက်မတူနဲ့ကျက်ထိုင်ရင်းဆိုတာဒုက္ခတစ်ခုရဲ့ကောင်းတဲ့တန်းလို့ပဲလို့မြင်တယ်တက်ရှိဖြစ်စဉ်ကခြေခံဥပဒေရတက်မတူဒီနိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားနဲ့ဆက်ဆက်လာရမိသူဒူးတရားကမှတိုင်တယ်ဇာမလို့ဘေးနဲ့သူကလောက်ဆောင်နေဒီလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့တော့တမ်းတော့ကအဲ့ချီအောင်ဆောင်နေတယ်လို့ဘုန်းကြီးတို့ကမြဲတယ်။ဒီတရှင်ပြည်နေတို့ရှေ့ပြည်နေတို့ကပြည်နေတစ်ခုလုံးကိုလုံချုံရေးတယ်လို့နောက်နိုင်ပါလည်းရဲနဲ့ဒီကဲမကကကြီးမားတဲ့လက်နက်ကအဖွဲ့အစည်းတွေကိုသူကတိုက်ခိုက်ရှင်မှုနေပါလည်းရဲနဲ့ EOS အဖွဲ့ကလေးတစ်ဖွဲ့ကိုငါရဲ့တပားလုံးနဲ့မရှိမှုနေတာကိုဘုန်းကြီးတို့ကတမဲတကအဲ့ချီအောင်ဆောင်နေတယ်လို့မြင်တယ်။ဒါကြောင့်စစ်တပ်ဟာသူတို့ကဘုန်းကြီးအရသာအစိုးရနဲ့အရက်ကသူ့ကိုအပုတ်ကြအောင်အရက်ကသူ့ကိုနှမ်းမီပြအောင်အမီးတန်းကြံဆောင်နေတယ်လို့ပဲခွင့်ပြုနေပါတယ်
ဘယ်
လိုတော့ကြည့်ဖို့လိုပါလဲ
နောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ် slide ဖွေကုန်တူတူလေးဆွေးနွေးမြင်မြင်လို့ရပါတယ
်ဟုတ်ကဲ့တမတော်နဲ့ဟောအရက်တပ်ဖွဲ့စည်းကိုကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေကအာဏာခွဲဝေတဲ့နေရာမှာတမတော်ဒီဟောနိုင်ငံသမရဒီဟောဒီလုံးကြီးအထုထိတ်ဆိုတဲ့ဥစ္စာကအထုထိတ်ဆိုတာအဆောင်ရောင်လောက်ကိုပဲအာဏာပေးထားတာဖြစ်တယ်အဲ့တကယ်တမ်းကြတော့ဤဥပဒေရှိပြီးတော့ခွဲမယ်ဆိုရင်အာဏာခွဲဝေမယ်ဆိုရင်အစိုးရဆိုရင်တော့တပ်မတော်ကိုအမိန့်ပေးနိုင်စွာတော့မရှိပါဘူးအဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ quarantine တလဲဆိုရင်အာဒီတပ်မတော်ကသူတို့ကရွေးချယ်တဲ့ဥစ္စာမဟုတ်ဘဲနဲ့သူတို့ကသူ့ဟာသူကဖြစ်လာတော့ကာချုပ်ကလည်းပဲပြဿနာကြီးမားဆုံးကအခုအာသူ့ဟာသူပင်စင်စီရဲ့မျိုးဥစ္စာပင်စင်မစီလိုပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာကြေတနာကြီးကပုံမူပြီးတော့မှချီးထွားလာတာဖြစ်တယ်။အဲ့တော့ရည်ရှိမှကြည့်ရင်တော့ပွတ်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတမတော်ဒီအခြေခံဥပဒေကိုထိုက်ကဟိုတမရလေးအောက်မှာပဲရှိတယ်လို့ပြောပေမဲ့တကယ်တမ်းကျတော့မရှိချင်ဘူးဆိုမနေချင်ဘူးဆိုရင်တော့အချိန်တိုင်းမှမနေဘဲနဲ့ကလန့်ကလုံနေတဲ့အနေအထားမှရှိနေတဲ့အတွက်အာရှင့်မှလည်းပဲဒီတိုင်းပဲတော့နေအောင်မဲ့သူကလည်းနိုင်ငံကြီးပါတီရှိတယ်ဒီပီတူရှိတယ်ဒီခါလည်းအဲ့လိုရှိတဲ့ခါကြတော့သူတို့အားပြန်နေမှဖြစ်တယ်လို့ကျွန်တော်မြင်နေကြ။
လှည့်ကြပင်နိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြမှာလေအရင်ဆုံး၈နှစ်ဦးသိန်းတန်းဦးဖိတ်ခေါ်ကြမှာလေခင်ဗျာခုနကဆွေးနွေးသွားတဲ့အထက်မှာဒီတက်ကူထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့အမြင်သိကြမှာလေခင်ဗျာ
။ကျွန်တော်ကတော့အကုန်လုံးစကြည့်နေကြဒီထောက်ခံပွဲတွေတော်တော်သိနေလို့ကျွန်တော်ထင်တယ်လေ။နော်ဟိုကြုံသိနေတယ်ဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီကွေးကြီးတယ်လို့ကျွန်တော်ထင်တယ်ဟိုတကြီးလေးနဲ့ဟိုတို့ခိုင်းငါကိုရှက်နေကြွားဟိုဒါမျိုးတွေဖြစ်လာနိုင်တယ်နေ
တခါက NLD ပါတီကလုံနေတဲ့တထောက်ခံပွဲတွေကိုပါဆူလိုရလားအားလုံးပြောရဲဆိုတာ
ကျွန်တော်အားလုံးကိုရက်စီခြင်းနေဗျာကျွန်တော်တဝူးချင်းတဘောပါဘာလို့ဆိုတော့ဒီ NLD ကထောက်ခံရမလို့ပါဘူးဒူဒူကြီးကြရလုံကတခဲနဲ့ဆန္ဒမင်းနဲ့ထောက်ခံလာကြတာလေထောက်ခံကြဖြစ်နေတယ်အဲ့တော့ဆက်ခါကားကတော့ကျွန်တော်တမားလေနိုင်ငံတကာကိုပြခြင်းနေတူရဲ့နိုင်ငံတကာ PDP ရလုံကအမျိုးသားတွေဖွဲ့ပြီးအစိုးရရဲ့အောက်မှာကြည့်ပါတယ်လို့ကြားကျင်နေတာလည်းသိရပြ။အဲ့လိုကြားကျင်တာလုံရင်းလုံရင်းနဲ့တစ်ခါကလည်းဟိုဒီဟာတွေကိုဟိုကလန့်တိုက်လာရင်လည်းဟိုဘက်ကအခုဒီပြောတာပေါ့ထောက်ခံဖို့လို့ကြားဒီဘက်ကထောက်ခံဖို့လို့ကြားဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးကြားကျွန်တော်တုံ့ပြန်သဘောရ
ဟုတ်ကဲ့ကုတိယောဘယ်လိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပွဲတွေလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲဆရာဦးသိန်းသားတို့ဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးအဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါလေတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအဆိုးရွားနဲ့တသားလေးရှိတယ်ဟလာဒေါ်စုကြည်ကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားလေးရှိတယ်ဆိုကျွန်တော်တို့ပြသနိုင်တယ်ဆိုလို့ရှိလို့ရှင်လားကျွန်တော်တို့ကလုံလောက်ပါပြီဆိုတော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပွဲတွေလုပ်နေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြမှုတွေကိုညာခေါ်တယ်လို့ဘယ်လိုခေါ်မလဲသွားပြီးလက်တို့တယ်လို့ပေါ့နော်သွားဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်လည်းတစ်ဖက်မှာလည်းအဲ့လိုပေါ့ဟိုဟိုတက်မတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုတ်ဆရာမလို့ကြတက်မတော်ကထောက်ခံမှုနဲ့ရက်တည်တာမှာမဟုတ်တာဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီမျက်စာပြစ်တယ်လို့ဖြစ်ပြီးတော့မလို့အဖဲနဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားထဲမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြမှုတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိယမှာတတိယငွေနဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်ခတ်သွားတဲ့အနေအထားရှိတယ်အဲ့တော့ကျွန်တော်ကတော့ပြင်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော
်ဟုတ်ကဲ့ခင်ဗျအခုကနှစ်ဖက်ထောက်ခံပွဲတချို့သုံးသက်ကြတာကြတော့ဒါထိတ်တိတ်တော့မဖြစ်သေးဘူးဒါပေမဲ့ proxy war ပေါ့နော်တဆင့်ကန်ဖြစ်နေကြတယ်တက်ကလို့ယူဆကြတာရှိတယ်အဲ့တော့ကျွန်တော်ဒေါက်တာ
ဘောသွားနေပြီကဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာခင်ဆောင်ဝင်းကိုမေးချင်ပါတယ်ခင်ဗျစစ်တပ်ကိုနိုင်ငံကောနိုင်ငံရေးမှာဝင်ကစားနေရဆိုတဲ့အရေးအယောင်မျိုးတွေတွေ့ရပါလားခင်ဗျ
နော်အများကိုဖင်ရှားပါတယ်နော်ခုကစစ်သားပြည်ပဲလေနော်တမတော်ရင်းနဲ့ဟိုထောက်ခံမှုယူပြီးဆွဲဆိုတာကျော်လေးကိုတွဲနေပါပြီနော်ကျွတ်မယ်ဒီတမတော်ဆွဲဖွင့်လာတော့သူကသူ့ရင်းဟာသူကဆွဲနေပါပဲဒီဟာသာဒီလူကထောက်ခံမှုတွေဖြောက်ထားတဲ့ဖွဲ့စီရတော့ကွာကိုယ့်ရဲ့အနေထားကိုပြဖို့လိုတယ်နော်အရာမှာဟိုအောင်စင်ကြည့်ပြီးအစီအစဉ်ကိုပြင်းလို့မရဘူးကိုယ့်ကတော့အားနည်းချက်တွေရှိနေရဲ့နော်အရာမှာဒီတမတော်ကြီးပဲသွားပြီးတော့ကလည်းထိုးပြီးတော့ဟိုအပြစ်ရှာလို့မရဘူးကိုယ့်ကိုကကိုယ့်အင်အားကိုပြဖို့တူတယ်အဲ့ဒါကိုအားနေနေပါတယ်ကျွန်မကတော့
လက်ရှိအစိုးရကစီမံခန့်ခွဲမှုအားနေတယ်ပေါ့နော်။အော်တက်မရော့တက်မရော့အနေနဲ့လုံနိုင်စွမ်းနဲ့ဆိုရရှိတဲ့ဟာမျိုးပြောတာဆွေးနွေးကြတဲ့အခါကျုံဖြစ်လာတဲ့အခါကျတော့အကယ်၍များအချင်းတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လူအချင်းတွေမျိုးပေါ့ပို့ပြီးတော့ဆိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအချင်းတွေမျိုးတွေကအရေးအောင်မြင်ရပါလား
။ဒီကျိုးစားဆိုဗျာဒါပေမဲ့အာဏာသိမ်းဆွေးဟန်ကအချင်းရန်ဆောင်ရှိခုနဲ့ရှင်ဥပဒေမှာကိုပါပီးတာနော်အရေးနဲ့ကြောင်းလို့ရှင်ကျောက်ကအနာဂတ်ချင်မလို့အလိုမျိုးကိုဆင်းရမယ်ဆိုရင်ဒီဆမ်းမို့ရှိနေတယ်လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာတိမ့်ဖို့ချင်းချောက်မှုတွေရောမြင်နေရပါလား
ကျွန်တော်ဒီနေ့ကတက်မတော်ဘက်ကချင်းချောက်မှုမရှိဘူးခုနကဆယ်ဥက္ကဋ္ဌဝင်ပြောလို့ရတယ်ဘာအတိတ်ကြီးကလုပ်နေတာအကုန်ရနေတာပဲအတောက်ကြီးခေါ်ပြီးကိုကျန်လို့ရနိုင်ငံရေးမှာလည်း၆ခုပုံမှန်၆ခုကိုရ၆ခုလို့ပါလို့ညာကျွန်တော်တို့အခုကနေနေပြီးတော့ငန်းတာပါဝင်ဆင်းရမယ်ဆိုပြီးပါပြီးသားပဲနော်တက်မတော်ရဲ့သိက္ခာအားလို့လွတ်လပ်စွာဆောင်ရွက်ခွင့်ရှိနေတာပဲဒီရတဲ့အမျိုးသားဒီမျိုးစီအခွဲချုပ်ကိုနိုင်ငံရေးရဟိုရိုးရိုးသားသားဘယ်လိုမှမရှင်းနိုင်ဘူးဆိုတဲ့လူမျိုးတွေကနော်အဲ့ဒါတမတော်အာဏာသိမ်းခြင်းနဲ့ဒီဘက်ကိုရေးဥသေးသေးဖြစ်သွားတော့လို့ဒီအသေးကြီးပြည့်စေခြင်းနဲ့အဲ့ဒီနည်းနိုင်ငံရေးအန္တရာယ်ကိုဖြတ်တန်းကတက်ဖို့ပြန်တဲ့လူတွေကတုံးနေတာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကုသိဟမေးချင်ပါတယ်ခင်ဗျအခုပြောင်းကာလမှာတက်မရိုရဲ့အခန်းကဏ္ဍပေါ့အခုပြောင်းကာလမှာတက်မရိုရဲ့အခန်းကဏ္ဍကဘယ်လောက်ထိလိုအပ်ပါလဲ
ဒါကတစ်ဖြည်းဖြည်းပေါ့နော်တက်မရိုကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးအာမခံချက်ရှိလာရင်တော့တို့ရဲ့နိုင်ငံရေးမှာပါဝင်နေတဲ့လွှတ်တော်မှာပါဝင်နေတဲ့ကိစ္စတွေကိုဖြေလျှော့သွားပြီးတကယ့်ဒီမိုကရေစီစနစ်ကိုသွားဖို့တော့ကိုသင်ငယ်ဖြစ်စဉ်အနေနဲ့ကျွန်တော်တို့အကောင့်ဘက်ကိုသွားအောင်ပါပေါ့တိုးတော်လည်းပဲစိတ်မထဘူးဟလာဟိုဘယ်လိုကွန်ပလိုင်းကျွန်တော်တို့တိုင်းတိုင်းပြည်မှာသာတို့ဆက်ရှိနေဖို့လိုအပ်သေးတယ်ဟာအခြေအနေတွေကလုံခြုံရေးရသော၎င်းနိုင်ငံရေးရသော၎င်းပြည်ငြိမ်မှုမရှိသေးဘူးဆိုတဲ့အဖြစ်အပျက်တွေဟာဟလာဟိုခုလိုဆိုစတိုက်ဖြစ်ပေါ်နေတာကတို့ရဲ့ဒီကျွန်တော်တို့ဒီမိုကရေစီအပြောင်းလဲရောတို့ရဲ့ဒီနိုင်ငံရေးမှာရှိနေမှုကိုအာမခံတာဆိုဖြစ်တယ်ဆိုတော့အဲ့ဒါကိုပြုပြင်ပြောင်းလဲပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကျွန်တော်တို့ဘက်ကအားတော့ရမှာပေါ့နော်မဟုတ်ဘူးဆိုလို့ရှိရင်တော့ဒီလိုလုံခြုံရေးတွေမတည်ငြိမ်မှုတွေတက်တနာတွေအကြောင်းပြပြီးတော့ကျွန်တော်တို့ကလွန်ဆွဲနေမှာပဲ
ဟုတ်ကဲ့ခင်ဗျာ
ကာလဘလုံးကျွန်တော်တို့တန်းပြီးတိုးတက်မှုရှိမှာပေါ့ပေါ့က
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချင်းဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာခင်ဆော်ဝင်းရှင့်နေကြီးဦးတင်တန်းဦးကိုတီဟာသွေးတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ရနာခွင့်ပေးပါ
ကတားမျိုးစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်ပါရှင်။သရရှင်ရဲ့သဘောထားအမြင်တွေကိုထင်ဟက်စေဖို့အခုလိုဒိုင်ရိုက်လေးလိုင်းအစီအစဉ်တွေကိုကျမတို့တင်ဆက်နေပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2မှာဗဟုအဆိုးရရဲ့အုပ်ချုပ်ရေးကဏ္ဍနဲ့ပြည်ထောင်စုဥပဒေတွေကိုအကောင့်ထဲဖော်ရေးနဲ့ပတ်သက်လို့ပြဋ္ဌာန်းထားပါတယ်။အုပ်ချုပ်ရေးကဏ္ဍမှာသမ္မတဒုတိယသမ္မတဝန်ကြီးအဖွဲ့နဲ့တခြားသောအမေရိကန်ပြည်ထောင်စုအစိုးရအစိတ်အပိုင်းများပါဝင်ပါတယ်။ ဒီပုံမှန်နှစ်ဟာသမရကိုအနှင်းထားတဲ့အာဏာရက်တွေကဘာတွေဆိုတာကိုရေးထွက်ပြထားပြီးသမရကိုအုတ်ချုပ်ရေးကန္တရဲ့အကြီးအကဲအဖြစ်အတိမတ်ပြုထားပါတယ်။ဒါအပြင်နိုင်ငံတော်အကြီးအကဲနဲ့အစိုးရအကြီးအကဲအဖြစ်လည်းသတ်မှတ်ပေးထားပါတယ်။သမရနဲ့ဒုတိယသမရတို့ကို Electoral College လို့ခေါ်တဲ့ရွေးချယ်တင်မြှောက်ရေးအဖွဲ့ကတဆင့်ဘယ်လိုရွေးချယ်ရမယ်ဆိုတာကိုဒီပုံမှန်နှစ်မှာရှေးဥစွာဖော်ပြထားပြီးနောက်အခါမှာပြင်ဆင်ချက်၁၂နဲ့မွမ်းမံပြုပြင်ခဲ့ပါတယ်။သမရဟာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်လည်းဖြစ်ပါတယ်။သမရဟာအထက်လွှတ်တော်အမတ်၃ပုံ၂ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်စ်ရဲ့သဘောတူညီချက်အတိုင်းဗဟုအစိုးရရဲ့ယာရုအားလုံးကိုခန့်အပ်ရပါတယ်။တရားဥပဒေတွေကိုသစ္စာရှိစွာအကောင့်ထဲဖော်ရဲဆိုတာကိုသမရကစောင့်ကြည့်ဖို့လိုအပ်ပါတယ်။ပြည်ထောင်စုအခြေအနေကိုသမရကကွန်ဂရက်စ်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကျတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမရဟာအထူးအခြေအနေများမှာကွန်ဂရက်စ်လွှတ်တော်ကိုခေါ်ယူကျင်းပခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်နှစ်ရဲ့အခန်း၄မှာတော့သမရနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။သမရတူဦးကိုနိုင်ငံတော်သစ္စာဖောက်မှုလက်စားမှုသို့မဟုတ်တခြားပြစ်မှုကြီးပြစ်မှုသေးများမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွေ့တရားစွဲဆိုနိုင်ပါတယ်။သမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမယ်ပုံမှာကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဥစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့၃ပုံ၂ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမရနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမရရဲ့အရေးကြီးဆုံးတာဝန်ကိုတော့သူရဲ့ကျန်းသစ္စာကျင့်ဆိုတဲ့အထက်မှာဖော်ပြထားပါတယ်။သမရတိုင်းဟာအမေရိကန်ပြည်တော်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကျင့်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမရလည်းဖြစ်တဲ့ John Adams ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဝေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဒီရောက်မြဲလောမဟန်တန်ရက်ကွယ်မှာမကြသေးခင်ကပဲကားနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာမှာရှေ့ဦးသေးဆုံးပြီးတရာစင်နဲ့မနဲ့ထိခိုက်ဒဏ်ရာတွေရသွားပါတယ်။ဒီတိုက်ခိုက်မှုကတကောရောတိုက်ခိုက်မှုဖြစ်ကြောင်းနဲ့နောက်ထပ်တိုက်ခိုက်မှုပြုလုပ်မဲ့သတင်းအချက်လည်းမရသေးပါဘူး။နောက်ဆုံးရရှိတဲ့သတင်းတွေအရဒီတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်နဲ့ကင်တွယ်ဆောင်ရွက်နေတယ်လို့ FBI ပြည်တော်စုစုံစမ်းရေးဘူရိုကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲဖို့အတွင်းသတင်းအချက်အလက်မှားတွေနဲ့ဗဟန်းဗရာဖြစ်အောင်ရုရှားတွေကသူတို့ရဲ့မီဒီယာတွေကိုတုံးခဲ့တယ်လို့အမေရိကန်ဆိုရှယ်မီဒီယာလောကမှာနာမည်ကြီးတဲ့ Twitter, Facebook နဲ့ Google ကုမ္ပဏီတွေရဲ့ရှေ့နေတွေကအမေရိကန်လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အတိုင်းဒါတိတုံးခဲ့တယ်ဆိုတာကိုတော့သေချာမပြောပါဘူး။အမေရိကန်နိုင်ငံသားသံပေါင်းများစွာတုံးကြတဲ့ Facebook နဲ့ Instagram မှာနိုင်ငံရခြားအသုံးပြုသူတွေကအကောင့်တူတွေတုံးပြီးနှစ်နှစ်ကာလအတွင်းကြော်ညာတွေထည့်သွင်းခဲ့တယ်လို့ Facebook ရဲ့အကြံပေး Colin Strecker အထက်လွှတ်တော်တရားရေးဆက်ကော်မတီကြားနာပွဲမှာထွက်ဆိုပါတယ်။သူတို့တင်တဲ့ post တွေနဲ့ကြော်ညာအများပြားလှုံ့ဆော်ရောက်ပြီးဒါကလွန်စွာပဲစော်ကားရောက်တယ်လို့ပြောပါတယ်။ Twitter ကယာယီဥပဒေအကြံပေး Sean Adler ကလည်း2015 September 1ရက်က November 15ရက်အတွင်း Twitter မှာတင်မြှင့်အားလုံးကိုသူတို့ကုမ္ပဏီကလေ့လာခဲ့တာဖြစ်ပြီးရွေးကောက်ပွဲဆိုင်ရာအတွက်ရုရှားအကောင့်နဲ့တင်တာကအတော့ကိုနှဲပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုသုံးအကြံလောက်ခဲ့တဲ့အမေရိကန်နိုင်ငံသားဌာနလူရည်ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝန်ကြီး Simon Henshaw ဦးဆောင်တဲ့အဆင့်မြင့်ကိုယ်စားလှယ်ဖွဲ့အခု Bangladesh နိုင်ငံကိုတွားရောက်နေပါပြီ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဗုဒ္ဓဘုရားနေနေခင် BOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.